Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရှင်များရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ19ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာဖိုင်ပါဒီကနေ့အစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းတနင်္ဂနွေကိုနန်းလောင်နဲ့အတူတင်ပြပေးသွားမှာပါအီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးလူလူကိုအတိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာရုံးမြင့်တညာဌာနရင်းနဲ့တွေ့ဆုံသွားမှာပါဒီကနေ့မနက်ပိုင်းနှုန်းကဒီဂါဇာဒေသမှာဘုံးတွေဇက်တိုက်ပောက်ခွဲခဲ့တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပြသဖို့ရှိပါတယ်နန်းလပိုင်ရေ
အောက်ပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့နိုင်ငံအပေါ်စေနာထားတဲ့ပြည်သူတိုင်းအာဇာနီတွေဖြစ်နိုင်တယ်လို့ဒီကနေ့ကြားရောက်တဲ့68ကြိမ်နှစ်မြောက်အာဇာနီနေ့အခမ်းအနားမှာတော့အောင်ဆန်းစုကြည်ကအခုလိုမိန့်ခွန်းပြောကြားခဲ့ပါတယ
်။အာဇာနီဆိုတာအာဇာနီကဦးရှိတဲ့ရှိတဲ့စိတ်ဓာတ်နဲ့အဖြစ်စီကရှိတဲ့လူပါဆိုအာဇာနီကိုလည်းမှတ်ပါ
ဒါအပြင်အစိုးရတပ်နဲ့ကချင် KIA တိုက်ပွဲကြောင့်ကချင်ဒုက္ခသည်တထောင်လောက်တောတောင်ထဲမှာပိတ်မိနေတဲ့အကြောင်းပါဝင်နောက်ပိုင်းမှာတော့နိုင်ငံတကာတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်တင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါအောင်ရှင
်အီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးလူထုကိုအသိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအထက်ရုံးမြင့်တညာဌာန၅ခုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့အီရန်ကြားလာပေါင်းတော်ကြားဆွေးနွေးညီနိုင်ခဲ့ကြပြီးတဲ့နောက်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာတွေကိုရပ်ဆိုင်ဖို့အီရန်အနေနဲ့သဘောတူခဲ့တာပါ။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဒါဟာဘလောက်အထိအောင်ကောင်းကျိုးတက်ရောက်နိုင်မလဲဆိုတာကိုမစ္စတာကယ်ရီအနေနဲ့လူထုကိုရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတအိုဘားမားကလည်းအခုအီရန်နဲ့သဘောတူညီချက်ရခဲ့တဲ့အပေါ်လွတ်တော်အနေနဲ့အဟန့်တားလုပ်မယ်ဆိုရင်သူ့အနေနဲ့ဗီဒိုသုံးပြီးပယ်ချမယ်လို့ပြောဆိုထားပြီးဘယ်တော့မှအီရန်အနေနဲ့နျူကလ িয়ার ထုတ်လုပ်ဖို့ဆောင်ရွက်နေရကိုရပ်ဆိုင်းနိုင်အောင်မလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။သမ္မတအိုဘားမားရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ပြလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲ့လိုမလုပ်နိုင်အောင်အစစ်အစစ်စုံစမ်းစစ်ဆေးသွားဖို့အလုံးပြင်ဆင်ထားတယ်လို့ဆိုပါရတယ်။အီရန်အနေနဲ့နျူကလ িয়ার နဲ့ပတ်သက်တဲ့ပစ္စည်း68ရာခိုင်နှုန်းကိုနိုင်ငံပြင်ပကိုပို့ဆောင်ဖို့သဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်အီရန်ရဲ့စီးပွားရေးကိုအားရင်ချိနဲ့စီတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်အသက်သွင်းသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်။အီရန်ဘာသာရေးကောင်းဆောင်အယတ်တူလာခါမေနီကတော့အခုလိုသဘောတူညီချက်ရလိုက်တာဟာတခြားကိစ္စရပ်တွေအလုံးမှာအတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အချက်ပြလိုက်တာမဟုတ်ကြောင်းရမဒန်ဥပုပ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။အီရန်နဲ့ရရှိလာတဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဗီယက်နမ်မှာရှိတဲ့ကုလလုံခြုံရေးကောင်စီကတနင်္လာနေ့အစောပိုင်းမှာအတည်ပြုပေးသွားမှာဖြစ်တယ်လို့တန်တမန်တွေကပြောပါရယ်ဒီဆုံးဖြတ်ချက်ထဲမှာအီရန်ပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုလျှော့ချသွားဖို့နဲ့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖို့ဆရာတော်ထိတ်ဆုံးကပါဝင်ပါရယ်ခင်ဗျာ
နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီဟာဝါရှင်တန်ဒီစီကိုလျက်တာအလဲပတ်ခီးစင်ဖြစ်ဒီကနေ့ရောက်လာဖို့ရှိနေပါတယ်။ဒီခီးစင်တွင်အမေရိကန်သမ္မတဘရက်ဥဘာမားနဲ့လည်းတွေ့ဆုံစကားပြောဖို့ရှိပါတယ်။တနင်္လာနေ့မှာသမ္မတအင်ဖီရိုကိုပထမဆုံးအကြိမ်လာရောက်တဲ့နိုင်ဂျီးရီးယားသမ္မတကိုမစ္စတာဥဘာမားကကြိုဆိုတွေ့ဆုံတဲ့အခါအစ္စလာမစ်ဆွေရဘူဂိုဟာရမ်တို့ရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်လို့ထိတ်ဆုံးကဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ရတယ်လို့ဆိုပါတယ်။အမေရိကန်ဘက်ကလည်းစစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အကူအညီတွေကိုတိုးချဲ့ပေးဖို့ရှိပါတယ်။မေလာမှာမစ္စတာဘူဟာရီအာနာရလာတဲ့အချိန်ကလေးကပိုကိုဟာရမ်တို့ရဲ့တိုက်ခိုက်မှုတွေပိုပြီးပြင်းထန်လာခဲ့တာလည်းဖြစ်ပါတယ
်။ဒီကနေ့မနေ့အစောပိုင်းကဂါဇာဒေသမှာဘုံးတွေဇက်တိုက်ပောက်ခွဲခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။ဘုံးပောက်ခွဲမှုကြောင့်လူနှစ်ယောက်ဒဏ်ရာရသွားပြီးဟာမတ်စ်နဲ့အစ္စလာမ်စစ်သွေးကြွတွေရဲ့ကားငါးစီးထက်မနည်းပျက်စီးသွားပါတယ်။ဟာမတ်စ်အဖွဲ့ဝင်တွေအဓိကအခြေစိုက်ရာရှခိတ်ရက်ဝမ်နမီကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လဲအာနာပိုင်နီကပြောပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းပောက်ကွဲမှုတနေရာကနိုင်ငံပေါ်မှာတော့ IS စစ်သွေးကြွအလံရေးဆွဲထားတာကိုဓာတ်ပုံတွေထဲမှာတွေ့ရပါရယ်ဂါဇာဒေသမှာ IS တွေနဲ့ Hamas အကြားအင်အားပြန်ဆိုင်မှုတွေရှိနေချိန်မှာပဲအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ
American ပြည်တော်စုတန်နစီပြည်နယ်ချက်တာနူကမြို့မှာဂျာရာဘရီနေကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနောက်ပိုင်းအနည်းဆုံးပြည်နယ်6ခုကမြို့တော်ဝင်တဲ့ဟာအမျိုးသားစီရေးအထောက်ကူပြုတပ်တွေမှာလက်နက်တွေထားရှိဖို့ခွင့်ပြုပေးလိုက်ပါတယ်။တပ်သားစုဆောင်ရေးစခန်းတွေရဲ့လုံခြုံရေးကိုပြန်ပြီးဆန်းစစ်နေတယ်လို့စစ်ဦးစီးဌာနဗိုလ်ချုပ်ကြီးရေအော်ဒီယန်နိုကပြောပါတယ်။ချက်တာနူကပြစ်ခတ်မှုအတွင်းတန်ရာရသွားတဲ့ရေတပ်သားကတော့မနေ့စနေနေ့ကပဲကွယ်လွန်သွားခဲ့တာကြောင့်ခုဆိုရင်ဒီပြစ်ခတ်မှုကြောင့်သေဆုံးသူပေါင်း5ဦးရှိသွားပါပြီ။ပြစ်ခတ်မှုအတွင်းသေဆုံးသွားတဲ့မရိန်တပ်သား4ဦးတို့ ာအီရန်နဲ့အာဖဂန်နစ္စတန်ကစစ်ပြန်တွေဖြစ်ပြီးစုစည်းတွေရထားကြတဲ့သူတွေလည်းဖြစ်တယ်လို့မရိန်တက်ကပြောပါရယ်ပြစ်ခတ်မှုအတွဲဆွဆွဲခံရတဲ့အသက်24နှစ်အရွယ်မိုဟာမက်ယူဆုဖ်အဗ်ဒူလာဇီကသူ့ရဲ့မိသားစုဝင်တွေကသူ့ရဲ့လောက်ရအတွဲနောင်သားရမိကြောင်းစနေနေ့နောက်ပိုင်းကကြေညာချက်ထုတ်ပြန်ပါရယ်အဗ်ဒူလာဇီကိုရောပထမပြစ်ခတ်မှုဖြစ်ပွားစဉ်ကလေးကနောက်ကနေလိုက်ဖမ်းမှုကြိုးစားတဲ့ရဲကပဲအသေးပြစ်တက်ခဲ့တာပါဒီပြစ်ခတ်မှုမှာနိုင်ငံတကာအကြမ်းဖက်အုပ်စုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့အစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်ရှင
် UAVE ကအတန်ညနေဘက်မြန်မာဘာသာစစ်ဆေးတွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်68နှစ်မြောက်အာဇာနည်နေ့ကိုမြန်မာနိုင်ငံတဝန်းကျင်းပတာမှာရန်ကုန်မြို့အာဇာနည်ဗိမာန်မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုတော့သမရဦးသိန်းစိန်ကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခမ်းပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းထွန်းဦးတို့ကလာရောက်ဂါရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ပါရယ်လွတ်လပ်ရေးဖခင်ကြီးဖိုးကျော်အောင်ဆိုင်းရဲ့သမီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်လည်းအာဇာနည်ပိတ်မှန်မှာလာရောက်ပန်းခွေချဂါရဝပြုခဲ့ပါရယ်အာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့ပြည်သူလူထုလည်းဒီခမ်းနားကိုတက်ရောက်ဂါရဝပြုပါရယ်ဒါအပြင်အာဇာနည်ကောင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ရုံဗိုလ်ချုပ်အောင်ဆန်းနေရင်ပြတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွှေရှိရာဗိုလ်ချုပ်ပန်းချံစတဲ့အာဇာနည်နေ့အထိမ့်မှအထင်ကရနေရာတွေမှာပြည်သူများလာရောက်အလေးဂါရဝပြုကြသလိုအာဇာနည်တွေကြာဆုံးတဲ့အချိန်မနက် 10:38 မိနစ်မှာလဲမြန်မာနိုင်ငံတနိုင်ငံလုံးကမြို့တော်တော်များများမှာအော်ဆွဲအလေးပြုသလိုကောင်းနေတွီးပြီးဝန်ထဲကြောင့်ပြသခဲ့ပါရယ်1948ခုနှစ်ဇူလိုင်လ19ရက်နေ့စနေနေ့မနက်ပိုင်းမှာအတွင်းဝင်များရုံမှမြန်မာနိုင်ငံပြည်လဲထူထောင်ရေးအတွက်အစည်းအဝေးကျင်းပနေတဲ့အမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့နိုင်ငံခေါင်းဆောင်တွေဟာလှုပ်ကြံခံခဲ့ရတာဖြစ်ပါရယ်ခင်ဗျာ
ထိုင်ဝမ်ရဲ့ထိပ်တန်းနိုင်ငံရေးပါတီကြီးတစ်ခုက2016သမရလောင်းအတွက်အမျိုးသမီးတယောက်စီကိုအတီးတီးရွေးချယ်လိုက်ကြပါရယ်ဒါဟာအမျိုးသမီးတွေရဲ့ဦးဆောင်မှုကိုတမိုင်းတစ်လျှောက်ပထမဆုံးအကြိမ်အဖြစ်လက်ခံလိုက်တာလည်းဖြစ်ပါရယ်လောလောဆယ်အာယုံဆိုင်စရာဖြစ်နေတဲ့တရုတ်ထိုင်ဝမ်ဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးပြိုင်ဖက်တွေရဲ့အမြင်သဘောထားတွေကိုပုံပွင့်လင်းလင်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ထိုင်ဝမ်ရဲ့လက်ရှိအာဏာရ National Party ကတနင်္ဂနွေနေ့ကဟန်စီချူကို January လရွေးကောက်ပွဲမှာဝင်ရောက်ရွေးခံမှုရွေးချယ်လိုက်တာပါ။သူဟာကျောင်းဆရာမဟောင်းလည်းဖြစ်တယ်လို့ဥပဒေပြုလွတ်တော်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်ပါတယ်။ Miss Hang ဟာတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကိုထောက်ခံသူလည်းဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးပေါ်တတိကြီးကြီးထားတဲ့အတိုက်ခံ Democratic Progressive Party ကဖက်ကတော့ပါတီကောင်းဆောင် Si Ing Wen ကိုပြိုင်ဖက်အဖြစ်အရွေးခံမှာပါ2016 January ရွေးပြောက်ပွဲအကြိုကောက်ယူတဲ့စစ်တမ်းအရာစီကရှေ့ကဦးဆောင်နေပါတယ်2008ခုနှစ်ကလေးကအေးဆက်ပေမဲ့လည်းရင်းနှီးမှုရှိတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာရွေးကောက်ပွဲအကြိုအကြောင်းအရာဖြစ်လာနေပါတယ်။1980ကလေးကဒီမိုကရေစီစနစ်ကျင့်သုံးခဲ့တဲ့ထိုင်ဝမ်မှာအမျိုးသမီးသမရလောင်းကိုရွေးချယ်ခဲ့တာမရှိခဲ့သလိုပါတီကြီးနှစ်ရက်လုံးကထောက်ခံပေးတာမျိုးလည်းမရှိခဲ့ပါဘူး
။ကိုကိုကိုတေချောင်းကြံစီသွားတဲ့တောင်ကိုရီးယားထောက်လန်းရေးအရာရှိတဦးကတောင်ကိုရီးယားအစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်ပြန်ပြီးစုံစမ်းထောက်လန်းနေဆိုတာဟာမဟုတ်မှန်ဘူးလို့ညှင်းချက်ထုတ်ထားတဲ့စာကိုရေးသားခဲ့တဲ့အကြောင်းအာနာဘိုင်နီကပြောပါတယ်။အသက်40နဲ့50ကြားရှိသူတူဦးဖြစ်တဲ့ Lim ဟာအမျိုးသားထောက်လှမ်းရေးဌာန NIS ကထောက်လှမ်းရေးတူဦးဖြစ်ပြီးတောင်ကိုရီးယားမြို့တော်ဆိုးတောင်ဘက်ယွန်ဂျင်မြို့ရဲကတောင်ပေါ်လမ်းတနေရာမှာရပ်ထားတဲ့သူ့ရဲ့ကားထဲမှာတည်ဆုံနေတာဖြစ်တယ်လို့ယုံဟပ်သတင်းဌာနကကြေညာပါရယ်။တာမန်တောင်ကိုရီးယားနိုင်ငံသားတွေရဲ့ mobile phone တွေ online ကနေသတင်းပြောဆိုဆက်သွယ်မှုတွေကို NIS အနေနဲ့ computer program တွေကိုတုံးပြီးစုံစမ်းထောက်လှမ်းခဲ့တာမျိုးမရှိဘူးလို့သူ့လက်ရင်းများသူ့လက်ရင်းနဲ့ရေးထားတဲ့စာကိုရဲတွေကထုတ်ပြန်ခဲ့ပါတယ်။အီတလီနိုင်ငံကကွန်ပျူတာပရိုဂရမ်ရောင်းချတဲ့ကုမ္ပဏီကနေ2012ခုနှစ်တုန်းကပရိုဂရမ်တစ်ခုဝယ်ခဲ့တယ်လို့လွှတ်တော်အဖွဲ့ဝင်တွေကအစီရင်ခံခဲ့အပြီး NIS အပေါ်အခုလိုဆက်ဆဲချက်တွေထွက်ပေါ်လာတာပါ။မြောက်ကိုရီးယားနိုင်ငံရဲ့စိုက်ဘာတိုက်ခိုက်မှုပြုလုပ်လာနိုင်တဲ့အပေါ်ပြင်ဆင်တဲ့အနေနဲ့ဒီကွန်ပျူတာပရိုဂရမ်ကိုဝယ်ယူအသုံးပြုတာဖြစ်တယ်လို့တော့ NIS ကထုတ်ပြန်ပါတယ်။ဒါမှလည်းအထူးသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေမှာ NIS အနေနဲ့ဝင်ရောက်ဆက်ဖက်မှုတွေရှိတယ်ဆိုတဲ့သတင်းတွေကတော့ထွက်ပေါ်နေတာပါ2012ခုနှစ်ရွေးကောက်ပွဲမှာသမရပတ်ကွန်ဟဲရဲ့ပြိုင်ဘက်သမရလောင်းပေါ်အပုတ်ချတိုက်ခိုက်မှုနဲ့ NIS ညွန်ကြိုင်မှုဟောင်းတယောက်ကိုထောင်ထဲချမှတ်ခဲ့ပြီးအခုပတ်အတွင်းမှာတောင်ကိုရီးယားတရားရုံးချုပ်ကသူ့ပေါ်နောက်ထပ်ရုံးတင်စစ်ဆေးဖို့ပြီးခဲ့တဲ့အပတ်အတွင်းကအမိန့်ထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ
ဩစတြေးလျနိုင်ငံဆစ်ဒနီမှာအမျိုးသားရေးစိတ်သက်သက်ကြွသူတွေနဲ့လူမျိုးရေးဝါဒီကိုစန့်ကျင်သူတွေအကြားတင်းငွေနဲ့ကပဋိပက္ခဖြစ်ပေါ်ခဲ့ရာကြောင့်လူ၅ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒေတာခန်သတင်းဌာနနဲ့ရဲအရာရှိတွေကပြောပါရယ်ဆီနီမြို့လေကမာတင်ပလေးစ်မှာနှစ်ဖက်စလုံးကလူပေါင်း600လောက်စုဝေးခဲ့ကြတယ်လို့ရဲကပြောပါရယ်အစ္စလမ်ဘာသာဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုဝေဖန်တဲ့ပြောဆိုမှုတွေကိုအမျိုးသားရေးဘက်ကထောက်ခံသူတွေကနားထောင်ခဲ့ကြပြီးဩစတြေးလျအလံကိုဝေ့ရန်ပြီးတော့နိုင်ငံတော်တချင်းကိုလည်းတည်ဆုခဲ့ကြပါရယ်မနေ့ကမဲလ်ဘုန်းမှာဖြစ်ပွားခဲ့တဲ့လူထုစုဝေးပွဲမှာဖြစ်ခဲ့တယ်လို့ပဲလူမျိုးရေးဝါဒီတွေရဲ့ကြွေးကြော်ချီတက်မှုတွေကိုစန့်ကျင်သူတွေကကြားဖြတ်ဖို့ကြိုးစားခဲ့ကြပြီးနာဇီလူမိုက်တွေထွက်သွားကြလူမျိုးရေးဝါဒမရှိအစ္စလမ်ကြောက်ရွံ့မှုမရှိဆိုတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ထားခဲ့ကြတာပါနှစ်ဖက်ကြားကလုံထွေးတပ်ပုံမှုတွေလည်းဖြစ်ခဲ့ပါတယ်လူမျိုးရေးဝါဒဖက်ဆစ်ဝါဒနာဇီဝါဒတွေဆန့်ကျင်ဖို့အတူယက်တီဆန့်ကျင်သွားရလိမ့်မယ်လို့လူမျိုးရေးဝါဒကိုဆန့်ကျင်သူတယောက်ကပြောပါတယ်ဩစတြေးလျနိုင်ငံမှာရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးအရေးပါတဲ့အကြောင်းအရာဖြစ်လာနေပါတယ
်တင်ကနေနောက်ဆုံးသိရထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြင်ညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြသွားမှာပါနိုင်ငံအပေါ်မှာစေနာထားတဲ့ပြည်သူတိုင်းအာဇာနည်တွေဖြစ်နိုင်တယ်လို့တိုင်းပြည်အမှန်တကယ်ပြောင်းလဲမှတိုးတက်မှာမို့စစ်မှန်တဲ့အပြောင်းလဲကိုလှုပ်ဆောင်ကြဖို့အာဇာနည်ကောင်းဆောင်ကြီးပိုချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ကအာဇာနည်နေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့ကြားရောက်ပြီးဖြစ်တဲ့68နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပရာအာဇာနည်ဂူဘိတ်မှန်ကိုနိုင်ငံတော်အဆင့်ဒုတိယသမ္မတတင့်နဲ့တွတ်တော်အကြီးအကဲတွေကကိုယ်တိုင်လာရောက်ဂௌရဝပြုတာဟာနိုင်ငံမှာဒီမိုကရေစီစနစ်ရောင်ချီတန်းလာတာကိုပြသရာရောက်တယ်လို့တိုင်းရင်းသားကောင်းဆောင်တွေကသုံးသပ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်2015ခုနှစ်ဇူလိုင်လ19ရက်နေ့ဒီကနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့ကိုမြန်မာနိုင်ငံတဝန်းကပြည်သူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကအာဇာနည်နေ့အောင်မေ့ပွဲအခမ်းအနားတွေနဲ့ဂုဏ်ပြုကျင်းပခဲ့ကြပါတယ်။နိုင်ငံပေါ်မှာစေတနာထားတဲ့သူအလုံးညီညွတ်တဲ့ပြည်ထောင်စုမြန်မာနိုင်ငံထူထောင်နိုင်ရေးကြိုးပမ်းလိုသူတိုင်းဟာအာဇာနည်တွေဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ကဒီကနေ့သူမရဲ့ NLD ပါတီရဲ့ဌာနချုပ်မှကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာပြောဆိုလိုက်ပါတယ
်။နိုင်ငံပေါ်မှာစေတနာရှိတဲ့ပုဂ္ဂိုလ်အားလုံးဟာအာဇာနည်ဖြစ်နိုင်တဲ့စိတ်ဓာတ်ရှိပါတယ်။အာဇာနည်ဖြစ်ခြင်းဆိုတာအသက်ကိုဆင်တာကိုပြောလို့တော့မဟုတ်ပါဘူး။အာဇာနည်စိတ်ဓာတ်ကိုမှတ်တည်ရွေးပြတာကိုပြောလို့တော့ဖြစ်ပါတယ်။အာဇာနည်ဆိုတာအာဇာနည်တူဦးရှိတဲ့စိတ်ဓာတ်နဲ့စိတ်ဓာတ်နဲ့အဖြစ်စီကရှိတဲ့လူကိုပါတော့အာဇာနည်ဆိုတဲ့လူပဲသတ်ပါတယ်။အဲ့လိုပါတဲ့နိုင်ငံမှာဆိုရင်အာဇာနည်အများကြီးရှိနေတယ်
အာဇာနည်နဲ့အခမ်းအနားကျင်းပရာအာဇာနည်ဂူဘိတ်မှန်ကိုသမ္မတဦးသိန်းစိန်ရဲ့ကိုစားဒုတိယသမ္မတတစ်ဒေါက်တာဆိုင်မောက်ခန့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်နာယကလည်းဖြစ်တဲ့သူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်ထောင်စုတရားသူဒီချုပ်ဦးထွန်းထွန်းဦးတို့ကလာရောက်ဂါရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ကြပါတယ်။အခုလိုမျိုးနိုင်ငံတော်အကြီးအကဲတွေဘက်ကလာရောက်ဂါရဝပြုခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဥက္ကဋ္ဌဦးစောတန်းမြင့်ကဒီမိုကရေစီရောင်ကြီးတန်းလာတဲ့သဘောကိုပြရာရောက်တယ်လို့ဆိုပါတယ်
။နိုင်ငံအတွက်ဒီလွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးများကိုဒါသမ္မတကိုစားရတော့နော်။အဲဒုသမ္မတကိုယ်တိုင်ဆက်ရောက်တယ်ဆိုတော့ဒါဘာပဲဖြစ်နိုင်ငံခေါင်းဆောင်တွေကိုအများကြီးပြန်ပြီးတော့ဟိုအလေးထားလာအရင်တော့ဆိုရင်နဝတခေတ်ကဆိုရင်အတော်တန်ကြီးကိုမေ့လျော့သွားတယ်လေခုအချိန်မှာတော့ဘာပဲဖြစ်လွတ်လပ်ရေးအတွက်ဥဆောင်ခဲ့တဲ့ခေါင်းဆောင်ခဲ့တဲ့အာဇာနည်ခေါင်းဆောင်တွေကိုအများကြီးအသိအမှတ်ပြုလာပြီဆိုတာအဲဒီမိုကရေစီအပြောင်းအလဲကိုစတင်ပြီးတော့လက်ခံလာပြီဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့မြင်နေရတယ်အရင်တော့ဆိုရင်တမန်ဆင်မဲ့တက်ကြတယ်လေခုအရင်တော့ဆိုရင်ဒါအဲရန်ကုန်တိုင်းရတော်မှာဝန်ကြီးချုပ်တော်မတက်ရောက်ဘူးလေမြို့တော်ဝန်ဆင်းလောက်နဲ့ပြီးသွားတယ်လေအဲအခုတော့အပြောင်းအလဲကာလမှာသူတို့လည်းဟိုတော်တော်လေးပြုပြင်ပြောင်းလဲစပြုလာပြီဆိုတော့အနေအထားလေးကိုကျွန်တော်ဒါအတိုင်းအတာထုတ်ပြီးနဲ့ပြောလို့ရမှာပေါ့ဆိုတော့အရင်တော့ဆိုရင်ဒီမိုကရေစီစနစ်ကအင်မတန်အခုပြောင်းကာလမှာဖြစ်တယ်ပေါ့နော်တစ်နှစ်ပြီးတစ်နှစ်ကိုဒီမိုကရေစီရဲ့အပြစ်သားရလေးတွေနည်းနည်းနည်းနည်းပို့ပြီးတော့တိုးလာတယ်ဆိုတော့အနေအထားမျိုးကိုကျွန်တော်သုံးသပ်ရမှာဖြစ်ပါလိမ့်ကြ
ဒီမိုကရေစီစနစ်ရဲ့အပြောင်းအလဲတစ်ခုကိုရှေ့ရှုနေပြီလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကသုံးသပ်နေပေမဲ့မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲမှတိုးတက်နိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကသူမရဲ့အာဇာနည်နေ့မိကွန်းနဲ့ထည့်သွင်းပြောဆိုပါတယ်။ကျွန်
တော်တို့ရဲ့ဆောင်ဖို့ကတော့ပြောင်းလဲနေတာမျိုးဆိုလူတိုင်းကလည်းသဘောတူနိုင်မယ်လို့ပြောလို့ရှိပါတယ်။ပြောင်းလဲမှတကယ်အမှန်တကယ်ပြောင်းလဲမှနေနိုင်တာကတိုးတက်နိုင်တာပါ။အက
ကျောင်းလေးကနေညမှာကျောင်းလေးရမယ်။ညများဆန်းဆန်းဆောင်းဆောင်းကကကျောင်းလေးရမယ်။
ဒီကနေ့ကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့မှာအာဇာနည်ဗိမာန်အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ယုံဗိုလ်ချုပ်အောင်ဆန်းနေအိမ်ပြတိုက်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ရှိရာဗိုလ်ချုပ်ပန်းချန်းစားတဲ့အာဇာနည်နဲ့အထိမ့်မှတ်အထင်ကြီးနေရာတွေမှာပြည်သူအများကလာရောက်ဂါရဝပြုကြသလိုအာဇာနည်ခေါင်းဆောင်ကြီးရေကြဆုံးခဲ့တဲ့အချိန်မနက်10နာရီနဲ့38မိနစ်မှာလည်းရန်ကုန်တမြို့လုံးအိုအော်ဆွဲအလေးပြုသလိုကားတွေကလည်းဟွန်းနေတီးပြီးတော့ဝမ်းထဲကြောင်ပြသခဲ့ကြပါတယ်လို့ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့အာဇာနည်တွေအတွက်ရည်စူးပြီးဆွန်းကတ်တယ်အများဝယ်တယ်အရင်တော့မနက်တော့ကျွန်တော်တို့တော်တော်များများလုပ်ကြရမြို့နယ်တိုင်းမှာအာဇာနည်ကုန်းမှာအာဇာနည်ဒီနေ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းသူပန်းခွေတက်ချရတဲ့အဖွဲ့တွေကလည်းတက်တက်သွားချကြတယ်ကျွန်တော်10နိုင်30ခွန်မှာကြတော့ရန်ကုန်တမြို့လုံးကြီးပါပါပဲအားလုံးကတန်ချက်ဆက်နဲ့အော်ဆွဲတယ်ပေါ့နော်အော်ဆွဲတယ်အော်ဆွဲတဲ့အခါမှာဒီပြည်သူတွေကပါအားလုံးလာပြီးတော့ဝိုင်းပြီးတော့အလေးပြုတဲ့အနေအထားတွေလည်းရှိတယ်ပြီးတော့ကောင်းဟွန်းတန်တွေပေးပြီးတော့ပတ်စကားတွေကလည်းဝိုင်းပြီးတော့ခွန်တန်တွေနဲ့ပေါ့နော်ကျွန်တော်တို့ဝိုင်းပြီးတော့အာဇာနည်တွေအလေးပြုတဲ့အနေအထားတွေရှိပါတယ်ခင်ဗျာတော်တော်စီကားပါတယ်ကျွန်တော်ဒီနေ့လည
်းဒီကနေ့အာဇာနည်နေ့မှာကြာဆုံးလေပြီးတော့အာဇာနည်ခေါင်းဆောင်ကြီးတွေကိုအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့သားကြီးဦးအောင်ဆန်းဦးတမိဖြစ်သူဒေါအောင်ဆန်းစုကြည်နဲ့အတူကြံခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေအစိုးရအဖွဲ့အစည်းအသီးသီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူတက်ကြွလှုပ်ရှားသူတွေနိုင်ငံရေးပါတီတွေနဲ့အများပြည်သူတွေအာဇာနည်ဗိမာန်ကိုလာရောက်ပြီးတော့ဂါရဝပြုခဲ့ကြပါတယ်ရှင်
ဒီကတိုက်တန်ပါတီရည်ဖြစ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါကာယန်သားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့ကာယန်သားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရာခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့ရေးပို့ပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုခိတ်ခေါ်ပါတယ်ခင်ဗျာ။
ငါနေညဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါရရှင်အခုတော့ကချင်ပြည်နယ်ဘက်ကသတင်းဆောင်ပါကိုနားဆင်ရမှာပါကချင်ပြည်နယ်မြောက်ပိုင်းမလီယန်ဒေတာကအစိုးရတပ်နဲ့ကချင် KIA တပ်တို့ကြားတိုက်ပွဲတွေကြောင့်ကချင်ဒုက္ခသည်တထောင်ကျော်လောက်တောတောင်တွေထဲပိတ်မိနေပြီးကယ်ဆယ်ရေးအဖွဲ့တွေလည်းတွားရောက်ကူညီခြင်းမရှိသေးပဲဖြစ်နေပါတယ်အခုရက်ပိုင်းအတွင်းဖြစ်ပွားနေတဲ့အစိုးရထိုးစစ်ဆင်မှုကြောင့်မလီယန်တဝိုက်ရွာ၃ရွာကကချင်ဒုက္ခသည်တွေထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ကုညံဝင်းအောင်ကပြောပြပါမယ်ရှင
်ကချင်ပြည်နယ်မြောက်ပိုင်းစွန်ဘရာဘုံမြို့နားလှူရှားနေတဲ့ KIA တပ်မဟာ9ကိုမလီယန်အခြေစိုက်မြမအစိုးရတပ်တွေကထိုးစစ်ဆင်လာတာကြောင့်မလီယန်လော့ဒ်မိုင်ယန်အပါအဝင်ရွာ၃ရွာကကချင်ဒေသခံတထောင်လောက်ဟာတောတောင်တွေထဲထွက်ပြေးပုန်းအောင်နေရတယ်လို့KIO ကချင်လွတ်လပ်ရေးအဖွဲ့ဗဟိုကော်မတီဝင်ဦးတွဲပြည်သာက VOA ကိုပြောပါတယ
်အခုဒီတိုက်ပွဲဖြစ်တဲ့မလေးရာဆိုတော့သူတို့ပမာတပ်ပြည်သက်ကန်ရှိတယ်ပေါ့အဲဒီကရွာသားတွေကအားလုံးအရှိကန်းတွေမှာထွက်ပြေးတယ်လို့ပြောကြတယ်ဒီကဟိုဘက်၄မိုင်လောက်ဝေးတဲ့ဒီရွာရှိတယ်အဲဒီရွာတွေကလည်းအဲ့ဒီမြေအရှိတ်ကန်ကိုရင်ကိုနိုင်ပါတယ်မကိုရင်လည်းသူတို့တော့မှပုံနေမလားတော့မသိဘူးတဲ့ပွဲဖြစ်တဲ့ဒီမလီယန်ယောဝါရဲ့နောက်လော့မိုင်လာဒီဝါရဲ့ဟောအဲ့ဒီမြေကန်ပေါ်မှာရှိတဲ့ယောဝါရဲ့တုံးရတော့သူတို့ထွက်ပြေးရမှာပဲဖွန်ပတ်ဝင်းတင်တော့ရှိနိုင်တယ်အင်းရှင်ကဆက်ပတ်ဝင်းတင်တော့ရှိနိုင်တယ်
ကချင်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပို့ပေးနိုင်ရည်လမ်းကြောင်းကိုအစိုးရတပ်တွေကတွားခွင့်ပေးမှာမဟုတ်တဲ့အတွက်ဒုက္ခသည်တွေတောထဲမှာပြိမိနေစေဖြစ်တယ်လို့ဦးတွဲပြည်သာကဆိုပါတယ
်အဝေးကအကူအညီပလာပေးဖို့တော့မလိုပါဘူးပြိမိနေတဲ့သဘောရှိပါတယ်အယောဒီမြစ်ကနဲ့ဟိုဆက်လည်းနဲ့တွားလို့ရပါတယ်ဒါနဲ့အစိုးရတပ်တော့ဒီလိုခွင့်ပြုမှာမဟုတ်ပါဘူးအယောဒီမြစ်နဲ့ဆိုတော့မိုးတွင်းဆိုတော့ဟိုရေကြီးနေတော့โอเคคือเราจะรอชิมเมเช่นกูญินผู้สรแล้วสวานะยิกาติกาขึ้นมาเลยทุกข์เนี่ยย่อแน่ผู้สนดอตาไตปวนไม่ผิดผู้เป
ဇူလိုင်လ15ရက်နေ့ကစားခဲ့တဲ့မြမအစိုးရတပ်တွေရဲ့မလီယံဒေတာထိုးစစ်ဟာမနေ့ကအထိဆက်ဖြစ်နေသေးပဲလို့ KIO ဘိုဟိုကော်မတီဝင်ဦးတွဲဗီဇာကပြောပါရယ
်ဒီအခုကကြီးကြေပြန်ဖြစ်တော့15ရက်9နာရီကနေပြန်စားတယ်သူတို့ကဖြစ်ချောင်းထူလာတယ်ထူလာတော့ဟိုဒီလေခုခံစစ်တိုက်ပွဲတခုဖြစ်တယ်ဒီမှာသူတို့ပြန်ဆက်သွားတယ်15ရက်နေ့ဖြစ်တယ်အခုလည်းပဲဒီနေ့လည်းပဲတိုက်ပွဲ3ရက်ဖြစ်တယ်လို့ထင်ရပါတယ
်။ကချင်ပြည်ပကအပြေရှားရေးလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရကချင်ဒေသကလက်ရှိတိုက်ပွဲတွေကြောင့်မလီယန်လော့ဒ်မိုင်ယန်ဂျာရာယန်အင်တန်ဇွတ်နဲ့ဖုံအင်ယန်ကြီးရွာတွေကကျောင်းသူကျောင်းသားတွေဆရာဆရာမတွေအပါအဝင်ရွာသားစုစုပေါင်း1000လောက်ဆေးပြေးဒုက္ခတွေဖြစ်နေရတယ်လို့ဆိုပါတယ်ခင်ဗျာ။
ကိုငင်ဝင်းအောင်ပြပြသွားတာပါအခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတော်တော်ရှင်နေနားဆင်ရမှာပါအရှိတောင်အာရှမှာဆေးလိပ်တောက်သုံးမှုအများဆုံးနိုင်ငံအဖြစ်ကနေရှော့ကြဖို့အတွက်ကမ္ဘောဒီးယားနိုင်ငံကစူးစမ်းနေပါတယ်ဆေးလိပ်တွေအပေါ်အခွန်တိုးကောက်တာအများပြည်သူသွားလာရနေရာတွေမှာဆေးလိပ်တောက်တာတားမြစ်တာစတဲ့အစီအစဉ်တွေနဲ့ဆေးလိပ်တောက်သုံးမှုရှော့ချနိုင်မယ်လို့လည်းမျှော်လင့်ကြတာပါကမ္ဘောဒီးယားနိုင်ငံကဆေးလိပ်တိုက်ဖျက်ရေးအကြောင်း AP သတင်းဆောင်ပါကိုတော့ကိုအောင်လင်းဦးကတင်ပြထားပါတယ်ရှင်
ကမ္ဘောဒီးယားမျိုးသားစီးရင်ဌာနရဲ့ကိငငနဲ့အရာအသက်18နှစ်တဲ့အမျိုးသား42.5%ခန့်နဲ့အမျိုးသမီး3.5%ခန့်ကဆေးလိပ်တောက်ကြပါတယ်။ရှီတောင်အရှမှာဆေးလိပ်တောက်နှုန်းအများဆုံးတိုက်ပြည်တွေနဲ့တစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကဒီကိငငနဲ့နေမှာတော့မိဘတွေစီကအမွေဆက်ခံပြီးဆေးလိပ်တောက်တက်လာကြတဲ့ကလေးတွေတော့မပါပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဌာနကိုယ်ဆက်ဒေါက်တာရေထာရဝုဒ်ကတော့ကမ္ဘောဒီးယားနိုင်ငံမှာဆေးလိပ်ကြောင့်အသက်ဆုံးရှုံးနေရတဲ့နှုန်းဟာစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ဆိုပါတယ်။
ដល់ឡៃនៅប្រទេសកម្ពុជាយើងវិញការស្លាប់បណ្ដាមួយឆ្នាំជុំនេះគឺមានប្រមាណ 10,000 នាក់ក្នុងមួយឆ្នាំ
នេះសិលសិលចောင်းទីសុងនេះកម្ពុជាနိုင်ငံដល់1000លោកရှိပါတယ်ដល់ទីនេះគឺ28លោកកានេះ30លោកទីရှိដល់បាទទីថ្ងៃទွားနေមើលស្រួយស្រួយជាបាទសិលទៅដែរដូចគិនសាលីဖြတ်យោគា nucleon យោគា ਨੇ តាជាយោគា ਦੀ ភិនណពីតាំងពីស៊ីវ៉ាយីដែរលဲតកែគូវិនទៅវិនបូបាទ
စရိတ်တောက်သုံးမှုနဲ့မြန်မာနေရာကိုရှော့ချနိုင်မှုကြိုးပမ်းနေတဲ့အနေနဲ့ကမ္ဘောဒီးယားဆူရကတော့မကြခင်ကပဲစတင်ဆောင်ရွက်နေတာပါစရိတ်တွေပေါ်အခွန်တုပ်တွေဒုံးမြင့်ကောက်ခတ်မှု secret ဘူးတွေပေါ်မှာပို့ပြီးထင်ထင်ရှားရှားနဲ့သတိပေးချက်တွေကိုဖော်ပြဖို့ဘားဆိုင်တွေစားတောက်ဆိုင်တွေလိုလုပ်ငန်းဝင်တွေမှာစရိတ်တောက်တာတွေကိုတားမြစ်တာတွေပါဝင်ကန့်သက်တဲ့ဥတွေတွေကိုလည်းလွှတ်တော်ကအတည်ပြုခဲ့ပါတယ်ဥတွေတွေကိုဘီယင်ဆီယာမူနီကလက်မှတ်ရေးထိုးပြီးရင်တော့ဥတွေဖြစ်စတင်ကျင့်သုံးနိုင်တော့မှာပါဒါပေမဲ့စရိတ်စံကြီးလှူရှားသူတွေအနေနဲ့ကတော့ကျမ်းမာရေးအန်ဒီရဲ့နဲ့ပတ်သက်လို့လူလူချပညာပေးနိုင်အောင်ကြိုးပမ်းနေကြဆဲဖြစ်ပါတယ်။ကမ္ဘောဒီးယားကျမ်းမာရေးလှူရှားမှုအဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာမွန်ခေါင်းကတော့ကျမ်းမာရေးဝန်ကြီးဌာနနဲ့လက်တွဲပြီးဖနိုမင်မျိုးတော်မှာစရိတ်စံကြီးစတင်ဆောင်နေပြီလို့ဆိုပါတယ်။
ក្លងមកនេះអង្គការចលនាដើម្បីសុខភាពកម្ពុជាបានសហការជាមួយសាលារាជធានីភ្នំពេញ
នៅក្នុងស៊ីបិនតាយាយឋានៈនៃអនីកលិតត្រូវពីសិលិកិនសិនយេស៊ីមានជិតរបស់កម្ពុជាចាំមកយីវងជីឋានៈក៏សောင်းវិញនេះបាទសិលិមិនតောက်ភូចាំមកយីវងជីឋានៈក៏អមិតធុតថារ៉ែតៃសាតောက်សៃរីតជាលំងានខ្វិននេះមកទិបេសៃមុននេះဖြាច់ជីវទិសៃយ៉ាយ៉ែកွတ်ទៅក៏លែញន់ចាថាពីបាទ
ឧរេតិតិពលឡាណេញសិលិតောက်တဲ့ទゥរីយោប៉ាឡាលេមេលុលែញញន់លិននេះយ៉ាបាទကွန်ဆန်နဲ့ပိုင်ဆိုင်တဲ့တာဘူးဘားဆိုင်ပါဝင်ဖနိုမင်မျိုးတော်ကစားတောက်ဆိုင်တချို့မှာတော့ဥရီတွေမပေါ်ခင်ကလေးကကိုယ်သဘောနဲ့ကိုယ်ဆေးလိတောက်တာကိုကန့်သက်ထားကြတာပ
ါကျမဟွာဟွာငါရဲ့ဟွာရောပကံတဲ့ဘားခင်မလို့ရ
ချင်းကဘားဆိုင်မှာလုလုခဲ့တုန်းကလူတွေဆေးလိတောက်ကြတာတွေ့တော့ကျမရေးအတွက်ဒီလူတွေဖြတ်ဖို့ကောင်းတယ်လို့ကျွန်တော်အမြဲတွေးမိပါတယ
်ဒါပေမဲ့လည်းဆေးလိမဖြတ်နိုင်သေးတဲ့ဟန်ဆွန်နန်တို့လူတွေကတော့ကန့်သက်မှုတွေရှိခဲ့ရင်တော့မှအကျင့်ကိုဖြတ်နိုင်မှုမလွယ်သေးဘူးလို့ဆိုကြပါတယ
်ညုံနှံ
တော်ကလိုင်းတို့ကျနော်တမ်းပြအပေါင်းတင်နေအိမ်နဲ့ဖြစ်ဖြစ်တခြားနေရာပဲဖြစ်ဖြစ်စစ်လိတ်တို့ဘီယာတို့တောက်နေတဲ့နေရာကိုပဲသွားရမှာပါလမ်းမထွက်စစ်လိတ်တောက်ရတာကတော့ဖုန်နေကားတွေဆန်ကယ်တွေနဲ့အဆင်မပြေပါဘူး
2012ခုနှစ်မှာကလေးကဖနိုမင်မျိုးတော်ရဲ့မျိုးတော်ခမ်းမအပြင်ပမှာစစ်လိတ်တွေကိုမကြော်ညာဖို့တားမြစ်ခဲ့ပြီးတဲ့နောက်အီယမ်မဆိုင်းပုတ်ကြီးတွေပျောက်ကွယ်သွားခဲ့ပြီးမြဲလဲလမ်းပေးကြော်ညာတွေကတော့မပျောက်သေးပါဘူးအမေရိကန်ဒေါ်လာခွဲလောက်သာပေးရတဲ့နိုင်ငံခြားကနာမည်ကျော် secret တွေ150လောက်ပဲပေးရတဲ့ပြည်ရင်းထုတ် secret တွေလိုဈေးချူချူနဲ့နေရာတကာမှာဝယ်လို့ရနေတဲ့ကံပေါ်ရဲ့နိုင်ငံအတွက်တော့အရှိတောင်အရှက်မှာစစ်လိတ်တပ်သုံးမှုနှုန်းအမြင့်ဆုံးတစ်နိုင်ငံဖြစ်ကနေပြောင်းလဲလာဖို့ကတော့အချိန်ယူရအောင်မှလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာပါအခုတော့နောက်ထပ်နိုင်ငံတကာသတင်းဆောင်ပါတပုတ်အနေနဲ့တော့ကားကိုထဲပေါ်မှာရေဆက်မတင်စီဆက်မရှိပဲအမြဲတမ်းတန့်ရှင်းနေမယ်ဆိုရင်ဘယ်ကားပိုင်ရှင်မဆိုသဘောကျကြမှာပါအခုလိုတန့်ရှင်းနေအောင်လုပ်ပေးတဲ့တုတ်ဆေးတွေကိုဘယ်သုံးဖို့စက်မှုလုပ်ငန်းအများအပြားမှာ ဆန်တက်မှတ်တော့မယ်အချိန်ကတိတ်မဝေးတော့ဘူးလို့နာနုံဤပညာဆန်တက်လေးလာနေတဲ့တိတ်ပန်ပညာရှင်တွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းထောက် George Booth သတင်းပေးပို့ထားတာကိုတော့ခင်မျိုးသက်ကပြောပြပေးမှာပါရှင
်ပင်းဖက်တွေကြာဖက်တွေပေါ်ရေမတင်တတ်တာကိုဟိုးဝင်တွေကသိနေကြတာမို့ကြာပါပြီအခုကားမှာတုတ်မဲ့ဆေးတွေကလည်းဓာမျိုးတွေဖြစ်လာတော့မှာပါဒီလိုကားတုတ်ဆေးတွေကိုရက်အောင်တိတ်ပန်ပညာရှင်တွေလိုက်ပြီးလုပ်နိုင်တာဟာတိတ်သေးငယ်တဲ့အမုံကလေးတွေကိုလေ့လာတဲ့နာနိုယူပဗေဒနီးသစ်တွေကြောင့်ဖြစ်ပါတယ်ရေမတင်တဲ့တုတ်ဆေးအမျိုးအစားတစ်ကိုဖန်တီးဖို့အတွက်လန်ဒန်ကောလိပ်မှာအလုပ်လုပ်နေတဲ့တရုတ်နိုင်ငံဒါလင်နီးပညာတက္ကသိုလ်ကသုတေသနပညာရှင်ရောင်လူးကတိုက်တီနီယမ်ဒိုင်အောက်ဆိုက်ကိုသုံးပါတယ်သူ့ရဲ့ဆင်အားဓာတုဗေဒပမောက္ခကလေရာကမောက္ခကတော့ဒီဆေးတုတ်ထားတဲ့မျက်နှာပြင်ကိုရေလားပြီးထင်ရေမတင်ဘူးလို့ဆိုပါတယ
် It actually forms
ရေစက်ကမတင်ရုံနဲ့မကပါဘူးခလုံးလုံးပုံဖြစ်သွားပြီးတော့မျက်နှာပြင်ပေါ်လိမ့်သွားတဲ့အခါမှာဖုံတို့ပိုးမွှားတို့စုပ်တဲ့လေစုပ်ဆက်အသေးလေးတွေလိုလည်းအလုံးလုံးတယ်။ဒါပြင်ဒီတုတ်ဆေးကိုယူပြီးတော့ဖန်တို့အသက်တို့တို့လိုမျိုးမာကျော်တဲ့မျက်နှာပြင်တွေမှာရောစက်ကူတို့ခြေတို့လိုမျိုးပျော့ပြောင်းတဲ့မျက်နှာပြင်မှာပါရိုးရိုးကော်လိုပဲတုတ်ထားနိုင်ပါတယ်
။ဒီတိုက်တီနီယမ်ဒိုင်အောက်ဆိုက်နာနိုအမှုန်လေးတွေကိုအထူးစီမံထားတဲ့ကော်နဲ့တွဲပြီးသုံးလိုက်တဲ့အခါမှာရေမတင်တုတ်ဆေးတွေရဲ့အကြီးမားဆုံးဆိုးကျိုးတစ်ခုဖြစ်တဲ့ပစ္စည်းလွယ်တဲ့အချက်ကိုလည်းပြည်လဲစေတယ်လို့ဆိုပါတယ
်
ဒီတန်နယ်ကောင်နဲ့တွဲပြီးတော့သုံးရင်တော့တကယ်ခံနိုင်ရည်ရှိတဲ့သုတ်ဆေးရအောင်လို့လုပ်နိုင်ပါတယ်ပြောရမယ်ဆိုရင်ကော်ဘတ်တို့ဘာလို့နဲ့ပုတ်မိတာချစ်မိတာမျိုးတွေကိုခံနိုင်ရည်ရှိတာပ
ါအခုတီထွန်လိုက်တဲ့သုတ်ဆေးအစ်စ်ကိုအဝိစာရီဆက်ကူတွေကအစဖန်တို့တမဏိတို့လိုအထိပစ္စည်းမျိုးစုံအတွက်သုံးနိုင်ပါတယ်ဒါအပြင်ဆေးရုံနဲ့ကားလုပ်ငန်းအပါအဝင်နေရာမျိုးစုံမှာသူ့ကိုသုံးနိုင်ပြီးအကြီးစားကုန်ထုတ်လုပ်ငန်းတွေအတွက်လည်းတင့်တော်တယ်လို့သူတေသနာပညာရှင်တွေကပြောပါတယ
်။ဒေါက်ဖင်မျိုးသက်ကြီးညာပေးတာဖြစ်ပါတယ်။ VOA ကလည်းတင်းငွေတွေနဲ့ညသတင်းတွေကိုကြီးညာနေပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသက်ခင်မှာတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါအောင်ရှင
်။အီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးလူလူကိုအတိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအဓိကရုပ်မြင်သံကြားဌာန၅ခုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့အီရန်ကြားလာပေါင်းတော်ကြားဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်နျူကလ িয়ার လက်နက်ထုတ်လွှင့်နိုင်အောင်ကြိုးပမ်းနေတာတွေကိုရပ်ဆိုင်းဖို့အီရန်အနေနဲ့သဘောတူညီခဲ့ပါတယ်။ဒီကနေ့မနက်ပိုင်းကဂါဇာဒေသမှာဘုံးတွေဇက်တိုက်ပောက်ကွဲခဲ့တာကြောင့်လူ၂ယောက်တန်ရာရသွားပြီးဟာမတ်စ်နဲ့အစ္စလာမ်စစ်သည်ကြွတွေရဲ့ကား၅စီးထက်မနည်းဖျက်ဆီးသွားပါတယ်။ဟာမတ်စ်အဖွဲ့ဝင်တွေဟာအဓိကအခြေစိုက်ရာရှေးခ်ရက်ဒ်ဝမ်နမည်ကိုအဓိကပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။68နှစ်မြောက်အာဇာနီနေ့ကိုမြန်မာနိုင်ငံတော်ဝန်ကျင်းပတာမှာရန်ကုန်မြို့အာဇာနီပိတ်မှန်မှာကျင်းပတဲ့အခမ်းအနားကိုတော့သမရဦးသိန်းစိန်ကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခန်းပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းတို့ကလာရောက်ကာရဝပြုလွမ်းသူပန်းခွေချလေးပြုခဲ့ပါရယ်လွတ်လပ်ရေးဖခင်ကြီးပိုကျော်အောင်ဆန်းရဲ့တမီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်အပါအဝင်ပြည်သူလူထုတွေနောက်ဒီအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေဟာအာဇာနီပိတ်မှန်မှာလာရောက်ပန်းခွေချကာရဝပြုခဲ့ပါရယ်ကိုကိုကိုတေချောင်းကြံစီသွားခဲ့တဲ့တောင်ကိုရီးယားထောင်လန်းရာရှိသူကတောင်ကိုရီးယားအစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်ပြန်ပြီးစုံစမ်းထောက်လန်းနေဆိုတာဟာမဟုတ်မှန်ဘူးလို့ငင်းချက်ထုတ်ထားတဲ့စာကိုရေးသားထားခဲ့တယ်လို့အာနာဘိုင်နီကပြောပါတယ်အသက်40နဲ့50ကြားရှိသူတူဖြစ်တဲ့လင်မာအမျိုးသားထောက်လိုင်းဌာန NIS ကထောက်လိုင်းရေးတူဖြစ်ပြီးတောင်ကိုရီးယားမြို့တော်ဆိုးတောင်ဘက်ယွန်ကင်မြို့ရဲကတံပေါ်လန်းတနေရာမှာရပ်ထားတဲ့သူ့ရဲ့ကားထဲမှာသေဆုံးနေတာဖြစ်တယ်လို့တောင်ကိုရီးယားသတင်းဌာန Yonhap Agency ကသတင်း Agency ကကြေညာပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာ engineer ကတော့ Alzando ဖြစ်ပါတယ်ကျမနာမည်ဖိုက်ပါ VOA American တန်ရဲ့ည9နာရီမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line meter 24 25 32တို့ကနေပြီးဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနေကမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.